အဖွဲ့ဝင်28နိုင်ငံပါဝင်တဲ့ EU ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံဖြစ်ကနေထွက်နိုင်ခြေရှိတဲ့ဗြိတိန်နိုင်ငံရဲ့အခြေအနေကို Brexit ဆိုပြီးအတူကောက်စတင်ခေါ်ဝေါ်သုံးလုံးလာကြပါတယ်။ဗြိတိန်နိုင်ငံဆိုတဲ့အမည်ကစလုံးနှလုံးနဲ့ထွက်ပေါက်လို့အဓိပ္ပာယ်ရတဲ့ Exit တို့ပေါင်းဆက်ထားတဲ့အသုံးနှုန်းကိုတော့ Greek နိုင်ငံက EU အဖွဲ့ဝင်ဖြစ်ကနေထွက်တော့မယ်အလားအလာနဲ့ကြုံရတဲ့အချိန်သုံးစွဲခဲ့တဲ့ Brexit ကိုတုပြီးတော့သုံးလုံးလာတာလည်းဖြစ်ပါတယ်။EU အဖွဲ့ဝင်ဖြစ်ဆက်နေတဲ့မနေတဲ့ဆိုတာကိုတော့ဇွန်လ23ရက်နေ့မှာဗြိတိန်မဲဆန္ဒရှင်တွေကဆုံးဖြတ်ကြမှာဖြစ်ပါတယ်။ဆန္ဒခံယူပွဲကျင်းပမဲ့ရက်ကိုတော့ဗြိတိန်ဝန်ကြီးချုပ် David Cameron ကသတ်မှတ်ပေးခဲ့တာဖြစ်ပါတယ်။ EU အဖွဲ့ဝင်ဖြစ်ဆက်နေမလားထွက်မလားဆိုတဲ့မဲဆန္ဒရှင်တွေအတွက်မေးခွန်းကိုတော့ရွေးကောက်ပွဲကော်မရှင်ကအကြံပြုခဲ့တာဖြစ်ပြီးအစိုးရနဲ့လွှတ်တော်ကအတည်ပြုပေးထားတာဖြစ်ပါတယ်။ Conservative Party ကျေနပ်မှုရစေဖို့နဲ့ EU ကိုမလိုလားသူတွေအပြော့သွားစေဖို့ယူရပြီးပြီးခဲ့တဲ့နှစ်မှာဝန်ကြီးချုပ်ကသူပြန်ရွေးခံရရင်ဒီကိစ္စကိုလူလူဆန္ဒခံယူပွဲလုပ်ပေးမယ်လို့ကတိပြုထားတာဖြစ်ပါတယ်။ EU ကထွက်ဖို့လိုလားသူတွေကတော့ဗြိတိန်အနေနဲ့အလုပ်ကံရရှိရေးအဟန့်တားဖြစ်နေတာတွေလွတ်မြောက်နိုင်တယ်လို့ကိုယ်ပိုင်ဥပဒေတွေနဲ့ကုံသွယ်ဘက်တွေကိုစိတ်ကြရွေးချယ်ခွင့်ရမယ်လို့ယုံကြည်ထားကြပါတယ်။